နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဟာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့လက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့ထောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါပြင်နိုင်ငံရေးကျင်းသားတွေအများဆုံးလွတ်မြောက်နိုင်မဲ့နီလန်တွေကိုလည်းကျင့်သုံးသွားမယ်လို့ပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကဒီကနေ့အေဂျီလာ9ရက်နေ့မှာထုတ်ပြန်တဲ့ပထမဆုံးကြေညာချက်မှာအ ူတော်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမဆုံးထုတ်ပြန်လိုက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်2016မှာတော့နိုင်ငံရေးကျင်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေရဲ့လွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တဲ့ဆိုပြီးတော့ပြောလိုက်ပါတယ်။နိုင်ငံတော်သမ္မတကပြစ်ဒဏ်ကြားခံနေရသူတွေကိုလွန်ငင်းခွင့်ပေးနိုင်တာနဲ့ပတ်သက်ပြီး NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရှင်းနေဦးညံဝင်းကအခုလိုပြောပါတယ
်။လွန်ငင်းကြံကဝင်လာဖွဲ့ချုပ်ကြီးကဥတွေကရတဲ့လွန်ငင်းကြံကဝင်။နောက်ရသုချင်းတို့၄ရက်တည်းရရတဲ့လွန်ငင်းကြံကဝင်။ဒါဒီနှစ်ခုကတိုက်တာကိုရှင်းသုံးပါ
နိုင်ငံရေးနဲ့ပတ်သက်ပြီးပြစ်ဒဏ်ကြားခံနေရသူတွေနဲ့အမှုရဆိုင်နေရသူတွေကိုသမ္မတကလွန်ငင်းခွင့်ပေးနိုင်မယ့်ဥပဒေအချက်၃ချက်ကိုဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကြေညာချက်မှာဖော်ပြထားတဲ့ပြစ်ဒဏ်လွန်ငင်းခွင့်ပေးနိုင်တဲ့ဥပဒေနဲ့ပတ်သက်ပြီး NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဦးကိုနီကအခုလိုရှင်းပြပါတယ
်။အပြစ်ဒဏ်ကြားခံရပြီးသားအသင်းတစ်ဖွဲ့တစ်စုကိုလွန်ငင်းချတာခွင့်ပေးခြင်းပရိမောရှင်ဥပဒေပုံမှန်200လေးကကြီးရဲ့ကျေမွန်တဲ့ကျေတော်ဥပဒေပုံမှန်400တိရဲ့အဲ့ဒီနှစ်ခုနဲ့သမ္မတကစကုပ်ပေးလို့ရတယ်ကာလုံရဲ့ထောက်ခံချက်မလိုဘူး200လေးထောက်ခံချက်တော့အထွေလွန်ငင်းချမ်းသာခွင့်ဆိုတဲ့အဓိပ္ပာယ်ကပြစ်ဒဏ်ကြခံနေရတဲ့အကျဉ်းသားအားလုံးအကျုံးဝင်သွားတယ်ဆိုတာလူသက်ကောင်းမဒိန်ကောင်းဓမြကောင်းဆွတ်လိုက်လို့ရှိရင်အပြစ်မှအန္တရာယ်ပေးနိုင်တဲ့ပုံကိုယ်တွေအဲ့ဒီလူတွေပါအကျုံးဝင်တယ်အထွေတွေကြတော့ကစစ်ဆေးရမှုတွေပါအကျုံးဝင်တယ်အဲ့ဒါကြောင့်အထွေတွေကြတော့ကလူမျိုးရင်းနဲ့ပတ်သက်တဲ့အတွက်ကလုံရဲ့ထောက်ခံချက်ရမှသမရကလူငင်းချမ်းသာကိုပေးလို့ရတယ်။အဲ့တော့အခုပေးမှာကကျောင်းသားတွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးလှုပ်ရှားတဲ့သူတွေကိုပေးမယ်ဆိုရင်ပြည်မှုဆရာဦးရဲ့ပုံမှန်200လေးကကြီးရဲ့ပြည်မှုဆရာကျန်ထုတ်ရဲ့ပုံမှန်400တည့်ရဲ့ဒီခုတော့သုံးပြီးတော့သမရကသူ့သဘောနဲ့သူ့ကလုံထောက်ခံချက်မလိုဘဲနဲ့လှုပ်ပေးနိုင်တဲ့ထောင်ကျပြီးသားလို့ဆိုလှုပ်ပေးတယ်။အဲ့တချို့ကအမှုစစ်ဆေးတဲ့ဥပမာ leverage ဆိုတာမပြီးသေးဘူး။အဲ့တော့အဲ့ဒီကလေးတွေအဲ့ဒီဝင်ရတဲ့သူတွေကြတော့စစ်ဆေးတဲ့ကိစ္စဖြစ်တဲ့အတွက်ရှေ့နေကြရုံးရဲ့အမိတ်နဲ့အဲ့ဒီအဖို့တွေအားလုံးကိုတရားရုံးကနေပြန်ရုပ်သိမ်းလို့ရတယ်။ကျောင်းသားတွေကဘယ်သူမှမထိခိုက်ဘူး။ဘယ်သူမှမဖြစ်ဘူးတာမရှိတဲ့အတွက်ဒါမျိုးတွေကိုရုပ်သိမ်းမယ်ဆိုရင်တရားရုံးကအလွယ်တကူခွင့်ပြုပါပါ။တရားလိုအစိုးရကဒီအမှုကိုရုပ်သိမ်းပါတယ်ဆိုတော့ရှောက်လာတရားရုံးကိုတင်လိုက်တာနဲ့တရားသူကြီးကဒါကိုစဉ်းစားပြီးရုပ်သိမ်းခွင့်ပေးလိုက်လို့ရှိရင်အဲ့ဒီအမှုကချက်ချင်းပြီးသွားရော
။အဲ့တော့ဒီကာလုံဘက်ကရောဒီကျောင်းသားတွေကဒီစူးစူးပူပူလှုပ်တယ်ဘာညာဆိုပြီးတော့ဒီကန့်ကွက်တာမျိုးရောမဖြစ်လာနိုင်ဘူးလား
။လုံးဝကန့်ကွက်ပိုင်ခွင့်မရှိဘူး။နိုင်ငံတော်သမ္မတကိုအာဏာပေးထားတာနိုင်ငံတော်သမ္မတဒီနိုင်ငံတော်ရဲ့အကြီးအကဲနိုင်ငံတော်ရဲ့အဓိကပုဂ္ဂိုလ်ထွတ်အထိပ်ပုဂ္ဂိုလ်အစိုးရအဖွဲ့ရဲ့အကြီးအကဲကာလုံဆိုတာနိုင်ငံတော်သမ္မတကိုအကြံပေးဖို့ဖွဲ့ထားတဲ့နိုင်ငံတော်သမ္မတရဲ့အောက်ကအဖွဲ့
ဒါပြင်လက်ရှိဖမ်းဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အမှုရဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်တက်ကြွလှုပ်ရှားသူတွေအများဆုံးလွတ်မြောက်လာနိုင်ဖို့အတွက်ဒီကြေညာချက်မှာဖော်ပြထားတဲ့အပိုက်၁အပိုက်ခွဲကကြီးနဲ့ကားငယ်တို့ကိုအသုံးပြုသွားမယ်လို့လည်းဖော်ပြထားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးကနေထုတ်ပြန်လိုက်တဲ့ဒီကြေညာချက်အပေါ်မှာတော့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့တွဲဖက်တွင်ရင်မှုဥပိုလ်ကြီးကကြိုဆိုတယ်လို့ပြောပါတယ
်ဒီကြေညာချက်အပေါ်မှာတော့ကျွန်တော်တို့အကျဉ်းမဲ့ထောက်ခံပါတယ်ဒါကဖြစ်လဲဖြစ်တဲ့ကိစ္စပါဟုတ်ဒါကဟိုအင်မတန်ကိုအရေးကြီးပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒဟဲကူမှာကဒီနိုင်ငံရေးကျင်းသားတွေနိုင်ငံရေးတကြွလှုပ်ရှားတဲ့သူတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့အဖန်ခံရတဲ့သူတွေလွတ်လောက်ရေးရဥဒပိလုံငယ်တစ်ခုဖြစ်တယ်ဆိုရဲဘောကဒါအရသာအစိုးရဖြစ်တယ်ဒီမိုကရေစီအစိုးရဖြစ်တယ်ဆိုတော့တက်လိုက်တာပါဘာလို့လဲဆိုတော့တော်ဆက်စုလည်းပြောခဲ့ဘူးပါတယ်ဒီမိုကရေစီနိုင်ငံမှာနိုင်ငံရေးကျင်းသားဆိုတော့မရှိအောင်ဆိုတဲ့ဟာကိုဆိုတာပါတယ်ဒီဟာကိုအကောင့်နဲ့ပေါ်ဖို့ကြိုးစားတဲ့လုံငယ်တွေဖြစ်တဲ့အတွက်ကျွန်တော်တို့ကျေးဇူးတင်ပါတယ
်နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်ရင်းအရတော့လက်ရှိမှာပြစ်ဒဏ်ကြားခံနေရတဲ့နိုင်ငံရေးကျင်းသား121ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံတဲ့အမှုရင်ဆိုင်နေရသူ198ဦးရှိတယ်လို့ဥပိုလ်ကြီးကပြောပါတယ်ခင်ဗျာ